ဒွေးနာမုစလင်၅သိန်းကျော်နိုင်ငံတွေကနေထွက်ပြေးသွားရအောင်လုပ်ခဲ့တဲ့စစ်စီရေးတစ်ခုကြောင့်မြန်မာစစ်ဖက်ကောင်းဆောင်တွေပေါ်အတိအကျဥတည်ချက်ထားတဲ့တန်ခတ်အရေးယူမှုတွေချမှတ်ဖို့ဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ကစဉ်းစားနေတဲ့အကြောင်းဒီဆွေးနွေးမှုတွေနဲ့နှီးစက်တဲ့တာဝန်ရှိသူတွေကပြောတယ်လို့ရိုက်တာသတင်းတစ်ပုဒ်မှာရေးထားပါတယ်။ဒီအချက်တဲကိုတုံ့ပြန်လှုံ့ဆော်ရေးဆွေးနွေးနေကြတာတွေမှာထိတ်တန့်စစ်ဘုတ်ရုပ်တွေကိုအတိအကျဥတည်တဲ့တန်ခတ်အရေးယူမှုတွေချမှတ်ရေးရလဲဒီလည်းအမျိုးမျိုးတွေတစ်ခုအပါအဝင်ဖြစ်တယ်လို့ဝါရှင်တန်ရန်ကုန်နဲ့ဥရောပမှာတာဝန်ရှိသူတရားစင်ကျော်နဲ့ပြည်သူဆက်သက်နေမြန်တာကနေသိထားရတဲ့အကြောင်းရိုက်တာသတင်းကပေါ်ပြပါရယ်အခုချိန်ထိတော့ဘာဆုံးဖြတ်ချက်မှချထားတာမရှိသေးဘဲအမေရိကန်နဲ့ EU တို့ကဒီကိစ္စကိုလောလောဆယ်မှာစိုင်းထားဖို့ဆုံးဖြတ်နိုင်တယ်ရှိတယ်လို့လည်းသတင်းရင်းမြစ်တွေကပြောပါရယ်အကြမ်းဖက်အခြေအနေတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုအကူအညီတွေတိုးပေးဖို့ဆွေးနွေးတာတွေလည်းရှိတယ်လို့ဆိုပါရယ်EU နိုင်ငံသားဝန်ကြီးကောင်စီမှအောက်တိုဘာလ16ရက်နေ့ကျရင်မြန်မာအရေးဆွေးနွေးဖို့ရှိပေမဲ့တန်ခတ်အရေးယူမှုတစ်ခုခုနဲ့ပတ်သက်လို့အဲ့ဒီလောက်မြန်မြန်လုပ်လာမယ်လို့တော့မျှော်လင့်မထားပါဘူးမြန်မာစစ်ဘက်ကနောက်ထပ်ပြရားပေးလို့တဲ့အတွက်ရခိုင်ပြည်နယ်အကြက်တဲကိုအစည်းအဝေးအစီအစဉ်ထဲမှာထည့်သွင်းရေးဒိမတ်နိုင်ငံကလှုံ့ဆော်ခဲ့တယ်လို့ဒိမတ်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးလော်ထွန်းလင်းစ်ကရိုက်တာသတင်းဌာနကိုပြောပါတယ်တမတော်ကဝေဦးစီးချုပ်ဘူဂျုံမှုကြီးမင်းအောင်နိုင်နဲ့တခြားဘူဂျုံအတော်များများအပြင်လူဝင်ကြီးတော်တွေကိုမီးရှို့ခဲ့တယ်လို့စစ်ဆေးခံထားရတဲ့ရခိုင်ပြည်သူ့စစ်အဖွဲ့ခေါင်းဆောင်တွေကပါတန်ခတ်အရေးယူဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ထဲမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေနဲ့နှီးစက်တဲ့ဝါရှင်တန်အခြေစိုက်အမေရိကန်တာဝန်ရှိသူတူကပြောတာကိုလည်းရိုက်တာသတင်းမှာဖော်ပြထားပါတယ်။တန်ခတ်အရေးယူမှုတွေချမှတ်ဖို့အဆုံးဖြတ်ကြမယ်ဆိုရင်တော့ပိုင်ဆိုင်ပစ္စည်းတွေကိုတင်းကျုပ်တာအမေရိကန်ကိုလာရောက်ခွင့်ပိတ်ပင်တာမြစ်တာတန်ခတ်အရေးယူခံရသူတွေနဲ့စီးပွားရေးမလုပ်ဖို့အမေရိကန်နိုင်ငံသားတွေကိုတားမြစ်တာနဲ့တခြားအရေးယူမှုတွေကိုအမေရိကန်ကလှုံ့ဆော်နိုင်မှာဖြစ်ပါတယ်။